ဇူလိုင်လ၄ရက်နေ့မှာကြာရောက်ခဲ့တဲ့အမေရိကန်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုတဝန်းမနေ့ကဆင်နွှဲကျင်းပခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကနယူးယောက်မြို့မှာပြင်းထန်တဲ့ဆန်ဒီမုန်တိုင်းတိုက်ခတ်ခံခဲ့ရပြီးတဲ့နောက်ပိတ်ပင်ထားခဲ့တဲ့နယူးယောက်မြို့ရဲ့အထင်ကရ The Statue of Liberty လွတ်လပ်ခြင်းအထိမ်းအမှတ်ကြောက်ရွံ့ကြီးကိုလည်းအများပြည်သူလာရောက်ကြည့်ရှုနိုင်အောင်လွတ်လပ်ရေးနေ့မှာပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ်။သမ္မတဥဘာမားကလည်းလွတ်လပ်ရေးကြေညာစရန်ပါအချက်တွေအတိုင်းနိုင်ငံသားတွေဆက်လက်နေထိုင်သွားကြဖို့လွတ်လပ်ရေးနေ့မှာတိုက်တွန်းခဲ့ပါတယ်။လွတ်လပ်ရေးနေ့မှာအမေရိကန်တဝှမ်းကလွတ်လပ်ရေးနေ့အခမ်းအနားတွေအကြောင်းကိုတော့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်။ဇူလိုင်လ၄ရက်နေ့ဟာပြည်သူ့ရှာလက်အောက်ကနေအမေရိကန်လွတ်လပ်ရေးရယူခဲ့တဲ့238ကြိမ်မြောက်လွတ်လပ်ရေးနေ့ဖြစ်တာကြောင့်မို့လို့အမေရိကန်ပြည်ထောင်စုတဝှမ်းလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုကြာသပတေးနေ့တုန်းကစစ်စစ်ကားကားကျင်းပခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့ဒီလိုနေမျိုးမှာမီးရှူမီးပန်းတွေအလှပြစီတန်းလှည့်လည်မှုတွေစင်မြင့်ဖျော်ဖြေမှုတွေနဲ့အပြင်ထွက်ပျော်ပဲစားတာတွေကိုလှုပ်လေ့ရှိကြတာပါအမေရိကန်ပြည်သူတွေလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုဆင်နွှဲနေကြချိန်မှာအမေရိကန်သမ္မတဘရက်အိုဘားမားကလည်းလွတ်လပ်ရေးကြေညာစာတမ်းပါအချက်တွေအတိုင်းနိုင်ငံသားတွေဆက်လက်နေထိုင်သွားကြဖို့လွတ်လပ်ရေးနေ့မှာတိုက်တွန်းပြောဆိုခဲ့ပါတယ
် On July 4th, 1776A small band of patriots declared that we were a people created equal, free to think and worship and live as we please. It was a declaration heard around the world that we were no longer colonists. We were Americans.
ခုနှစ်ဇူလိုင်လ၄ရက်နေ့မှာမြို့ချစ်ပုဂ္ဂိုလ်တစုကကျွန်တော်တို့ကတန်းတူညီမျှခွင့်လွတ်လပ်စွာတွေးခေါ်ခွင့်ကိုးကွယ်ခွင့်နဲ့လွတ်လပ်စွာနေထိုင်ခွင့်ရှိတဲ့သူတွေဖြစ်တယ်ဆိုပြီးကြေညာခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တို့ကကိုလိုနီလက်အောက်ခံတွေမဟုတ်တော့ဘူး။ကျွန်တော်တို့ရဲ့ကံကြမ္မာကိုဘသူကမှဆုံးဖြတ်ပိုင်ခွင့်မရှိဘဲကျွန်တော်တို့ကိုယ်တိုင်ကသာဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုတစ်ကမ္ဘာလုံးကသိအောင်ကြေညာလိုက်တဲ့ကြေညာချက်လည်းဖြစ်ပါတယ
်ဒီလိုလက်ရင်းနေမှာပဲမနစ်ကလူတွေသေဆုံးတဲ့အထိထိခိုက်ပျက်စီးမှုတွေဖြစ်ခဲ့ရတဲ့ဆန်ဒီမုန်တိုင်းကြောင့်ပိတ်ထားခဲ့ရတဲ့နယူးယောက်မြို့ကအထင်ကရ The Statue of Liberty လွတ်လပ်ခြင်းအထိမ်းအမှတ်ကြောက်ရွံ့ကြီးကိုလည်းအများပြည်သူကြည့်ရှုနိုင်အောင်တရားဝင်ပြန်ဖွင့်ပေးခဲ့ပါတယ်ဆန်ဒီမုန်တိုင်းကြောင့်ရေလွှမ်းခဲ့ရတဲ့ဒီကြောက်ရွံ့ကြီးရှိရာ Liberty ကျွန်းမှာကြတာဘေးနေကကျဲပွင့်တွေရောင်စုံအလံတွေနဲ့အလှဆင်ထားပေမဲ့တချို့နေရာတွေကိုသွာလာမှုတွေကိုတော့ပိတ်ပင်ထားဆဲဖြစ်ပြီးတော့ ferry သင်းမော်တွေအဓိကသွာလာဆိုက်ကက်တဲ့နေရာကိုတော့ဖွင့်ပေးထားပါတယ်။ဒီကျူးငယ်လေးရှိရာကို truck ခွာတဲ့နယူးယောက်မြို့လယ်မဟန်တန်အရက်က battery park ပန်းချံမှာစောက်ဆိုင်နေကြတဲ့လူတန်းကြီးကလည်းတကယ့်ကိုအရှိကြီးဖြစ်နေပါတယ်
။ Well, it's the first time we've been to New York City and thought it'd be really nice to be here on July 4th to see the Statue of Liberty.
ကျွန်တော်တို့တော့နယူးယောက်မြို့ကိုပထမဆုံးလာလေတဲ့ခီးပါဇူလိုင်လ၄ရက်နေ့မှာ The Statue of Liberty ရုပ်ထုကြီးကိုတွားကြည့်ရတာတကယ့်ကိုပျော်စရာကောင်းလိမ့်မယ်လို့ထင်ပါတယ
်အမြင့်ပေ305ပေရှိတဲ့ခန့်ချားထဲဝါလာတဲ့လွတ်လပ်ရေးကြောက်ရုပ်ကြီးရှိရာကိုလွတ်လပ်ရေးနေ့မှာတွားရောက်ကြည့်ရှုဖို့အတွက်သင်းမော့စိတ်မှာတန်းစီနေတဲ့ခီးသွားတူဖြစ်တဲ့ Rick Parkins ပြောသွားတာဖြစ်ပါတယ်ဒီလိုတွားကြမဲ့လူအုပ်ထဲမှာ Boy Scouts လို့ခေါ်တဲ့ American ကင်းထောက်လူငယ်အဖွဲ့တွေလည်းပါပါတယ်အမေရိကန်နိုင်ငံရဲ့မူရင်းသမိုင်းနေရာတွေကိုလေ့လာနိုင်ဖို့အတွက် Boy Scouts အဖွဲ့ခေါင်းဆောင်တွေကအခုလိုလူငယ်တွေကိုခေါ်လာတာပ
ါ It's for the boys for the scouts so that they can see what America really is to see
ဒီလူငယ်လေးတွေရဲ့ဘိုးဘွားဘီဘီတွေဟာတခြားနိုင်ငံတွေစီကနေပြီးတော့ဒီနေရာကို Alice ဂျွန်ကိုအခု Statue of Liberty ရှိတဲ့နေရာကိုလာခဲ့ကြတဲ့သူတွေပါ American ပြည်အောင်စုနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုသူတို့တွေပြည်ပေါ်မှာနားလည်အောင်လုပ်ပေးနိုင်ဖို့ပါပဲ
အိန္ဒိယပြည်နယ်လူငယ်ကင်းထောက်ဖွဲ့ကောင်ဆောင် The Greeks ပြောသွားတာဖြစ်ပါတယ်။အခုလိုလွတ်လပ်ရေးနေ့မှာ The Statue of Liberty ကြာရုပ်ကြီးရှိရာကိုတွားရောက်ခဲ့ကြတဲ့သူတွေအများအပြားရှိသလိုပဲအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာတော့လွှတ်တော်အဆောက်အဦအနီး The National Mall လို့ခေါ်တဲ့အမျိုးသားရင်ပြင်ကွင်းပြင်ကျဲကြီးထဲမှာစုဝေးဆင်နွှဲခဲ့ကြပါတယ်။နယ်ပယ်ကျော်အစိုးရရဲ့ဆင်မြင့်ဖျော်ဖြေပွဲတွေအပြီးမှာတော့လှပတဲ့မီးရှူမီးပန်းတွေအများအပြားကောင်းကင်မှာပစ်ဖောက်ပြီးတော့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ဒီလိုပဲတခြားပြည်နယ်တွေအရက်ဒေသတွေမှာလည်းလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားတွေကိုစီစီကားကားကျင်းပခဲ့ကြတာဖြစ်ပါတယ်။ဒီလိုလွတ်လပ်ရေးနေ့လူမှုစုဝေးဆင်နွှဲမှုတွေကိုအနောက်ရှက်ပေးတဲ့ဘလို့အချမ်းပတ်ချင်းချောက်မှုမျိုးမှလည်းမရှိခဲ့ဘူးလို့လည်းအမေရိကန်လုံခြုံရေးအရာရှိတွေကပြောပါတယ်ရှင်။